ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအခုဆိုရင်သုံးသန်းနီးပါးအထိတိုးလာနေပြီးအသွားအလာကန့်သတ်မှုတွေကိုလည်းနေရာတော်များများမှာဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။ကူးစက်မှုအနည်းငယ်ကျဆင်းလာတဲ့နိုင်ငံတချို့မှာတော့အသွားအလာကန့်သတ်မှုတွေနဲ့ယာယီပိတ်ပင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်ဆဖို့ပြင်ဆင်နေကြပါတယ်။စပိန်နိုင်ငံမှာတနင်္ဂနွေနေ့ကကလေးငယ်တွေကိုသတင်း6ပတ်တွင်ပထမဆုံးအချိန်အိမ်အပြင်ထွက်ခွင့်ပြန်ပေးခဲ့ပါတယ်။ယောဂကူးစက်မှုတတိယအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာတော့နောက်ပိုင်းကူးစက်မှုတွေအနည်းငယ်ပြန်လည်လျော့ကျလာတာကြောင့်အသွားအလာကန့်သတ်မှုတွေတဖြည်းဖြည်းပြန်လျှော့ဖို့ပြင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာတော့ဒီယောဂာနဲ့ဆေးရုံတက်ကုသခံယူခဲ့ကြသူတွေအားလုံးကိုဆေးရုံကနေပြန်ဆင်းခွင့်ပေးလိုက်ပြီလို့တရုတ်ကျန်းမာရေးအရာရှိတွေကတနင်္ဂနွေနေ့ကပြောပါတယ်ရှင်။